ောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကသမ္မတဒေါ်နယ်ထရမ့်ကိုနိုင်ငံတော်အခြေပြမင်္ဂလာဖေဖော်ဝါရီလ5ရက်အင်္ဂါနေ့မှာပြောကြားဖို့အတွက်ဖိတ်ကြားထားတယ်လို့အောက်လွတ်တော်ဥက္ကဋ္ဌရုံးကတင်ပြလာနေမှာကြေညာလိုက်ပါတယ်။ဇန်နဝါရီလ23ရက်နေ့ကမစ်ပလိုစီအနေနဲ့သမ္မတထံကိုစာရေးပြီးတော့အကြောင်းကြားဆင်မှာအစိုးရရန်တရားတွေပြန်ဖွင့်ပြီးမှတာနှစ်ဖက်သဘောတူမင်္ဂလာပြောကြားမယ့်ရက်ကိုညှိနှိုင်းတင်တယ်လို့ဆာမှာဖော်ပြထားတာပါ။တင်ပြလာနေဆင်းရဲရမှာတော့ဖေဖော်ဝါရီလ5ရက်နေ့မှာနိုင်ငံတော်အခြေပြမင်္ဂလာပြောကြားဖို့အတွက်လုပ်မှာဖြစ်ကြောင်းလက်တော်ဥက္ကဋ္ဌရုံးရဲ့ကြေညာချက်မှာဖော်ပြလိုက်တာဖြစ်ပါတယ်။လက်တော်208မှာ2019ဖေဖော်ဝါရီလ5ရက်နေ့မှာနိုင်ငံတော်အခြေပြမင်္ဂလာပြောကြားဖို့အတွက်သမရကဖိတ်ခေါ်တဲ့အကြောင်းသူ့ရဲ့စာထဲမှာဖော်ပြထားတာပါ။နန်စီကလိုစီကသမရထရမ့်ကိုတယ်လီဖုန်းနဲ့တနင်္လာနေ့ကခေါ်ယူစကားပြောခဲ့တာဖြစ်တယ်လို့နန်စီကလိုစီရဲ့လက်ထောက်သူကပြောပါတယ်။ရက်ပေါင်း35ရက်အကြာပြီးခဲ့တဲ့သတင်းပတ်တောက်ချန်နေ့ကအဆုံးသတ်ခဲ့တဲ့အမေရိကန်အစိုးရရန်တရားတစိကတန်းရထားရမှုနဲ့ပတ်သက်ပြီးနိုင်ငံတော်အခြေပြမင်္ဂုံးပြောကြားဖို့အတွက်ဆက်ဆက်ညှိနှိုင်းမှုဟာအခြေခံအငင်းပွားဝယ်တစ်ခုဖြစ်လာခဲ့တာပါ။ကနဦးသမရထရမ့်နဲ့ဇန်နဝါရီလ29ရက်နေ့မှာနိုင်ငံတော်အခြေပြမင်္ဂုံးကိုလက်တော်208မှာပြောကြားဖို့ရှိပေမယ့်အောက်လက်တော်ဥက္ကဋ္ဌနန်စီပလိုစီကလုံခြုံရေးအကြောင်းပြပြီးတော့ရက်ရွှေ့ဆိုင်ဖို့အတွက်အကြောင်းကြားခဲ့တာလည်းဖြစ်ပါတယ်။